ကိုစံဝေးမလေးရှားရောက်ဒီမြန်မာတချို့ပေါ့နော်အသက်ခံနေရတဲ့ကိစ္စတွေတောက်လျှောက်ကြားနေရတယ်အဲ့ဒါအခုနောက်ဆုံးဖြစ်သွားတာဘယ်လိုပုံစံမျိုးဖြစ်သွားလဲအခြေအနေတွေပြောပြပါအောင်ဗျာ
ဟုတ်ကဲ့သူတို့ကဒီ14ရက်နေ့ကပေါ့မလေးရှားနိုင်ငံပြည်နန်းမြို့ရဲ့တပတ်ခန်းမှာရှိတယ်ဘာရာဝတ်မြို့မှာအဲ့ပြဿနာဖြစ်ပေါ်ခဲ့တယ်ဘယ်လိုဖြစ်ပေါ်လဲဆိုတော့ဖြစ်ပေါ်ခံတဲ့လူနှုတ်ဦးဟာအလုံးလုံးပြီးပြန်လာတယ်ပြန်လာတော့ညနေ6နာရီ8နာရီလောက်ရှိတယ်ဒီမြောက်လုံးကကျောပြမြောက်ဘက်လမ်းမှာပျောက်သွားတယ်ပြောသွားတဲ့ဟာကိုသူ့မှာသူနေတဲ့ကျန်တဲ့လူတွေကနေဆိုဆိုးရင်လည်းဒါနဲ့သူကနောက်တစ်သိမ့်မနဲ့15ရက်နေမှာဆိုရင်ဘာသာဝဲမြို့မှာရှိတဲ့ yes count ကိုသွားတိုင်တယ်သွားတိုင်တဲ့အခါမှာရဲကနေပြီးတော့တေသွားတဲ့လူမျိုးအလောင်းကိုပြတယ်ပြတဲ့အခါမှာသူ့ရဲ့တငယ်ချင်းတွေဖြစ်နေတာကိုတိုးတွေ့ရတယ်တယောက်ကတော့ဒီဝမ်ပိုက်မှာဓာတ်နဲ့လည်းခွဲထားချုံတက်တဲ့အရာတွေနဲ့ထိုးထားတယ်နောက်ဘေးနံရိုးနားမှာလည်းဒီတေပါလို့ဓာတ်တို့နဲ့ထိုးထားတယ်နောက်တစ်ယောက်ကလည်းမျိုးဓာတ်နဲ့လီထားတယ်သူတို့ကဟိုစားပေါ်တယောက်ကတော့ရခိုင်ပြည်နယ်မြောင်းဦးမြို့နယ်ဇွာတိရမှာနေတဲ့ကိုကျော်သာလှလို့ခေါ်တဲ့နောက်တစ်ယောက်ကတော့ရသိတောင်မြို့နယ်မှာနေတဲ့ကိုကျော်အေးလိုင်ဖြစ်ပါတယ
်အဲ့တော့သူတို့တတ်သွားတဲ့လူတွေနဲ့ပတ်သက်လို့ရောဘာတွေကြားသေးလဲမိပြီလားမမိသေးဘူးလား
နိုင်ငံပိုင်း5ရက်တိတို့ဇွာတိစားဘယ်လိုကြီးညာလဲဆိုတော့ဒီအမှုကိုသူတို့ဖော်ထုတ်ပေးမယ်လို့သူတို့ကြီးညာပါတယ်ဒါပေမဲ့မလေးရှားမှာဘယ်လိုဖြစ်တယ်ဆိုတော့ဒီလူသက်မှုရဲ့ပြည်တိုင်းကြီးမလေးရှားရဲ့တပ်ဖွဲ့ကသတင်းစာတွေမှာအဲ့လိုရေးထားပြီးဒီအမှုတွေကပြီးခဲ့တဲ့နှစ်2013ခုနှစ်အားလုံးမင်း30ရင်းနဲ့အချမ်းဖတ်မှုကဆောက်ရနေတဲ့အထိလူတတ်မှုတွေလားစင်ရှိတယ်။တလောက်ဖမ်းမှတ်ကြည့်တော့မှဆိုရင်နှစ်ဦးလုံးလောက်ကအမြဲတည်နေတယ်မြန်မာနိုင်ငံသားတွေအားလုံး။အဲဒီစားအောင်တဖို့မှမပေါ်သေးဘူး။ပြီးခဲ့တဲ့လဆိုရှင်ကျွန်တော်တို့ဒီဘုကသွားတဲ့ချိုးဘတ်တို့မျိုးမှာရှိတဲ့မြန်မာတယောက်ဟာဒီကောင်းလင်းနိုင်ငံကိုတက်လို့ခေါ်တယ်။ကိုတက်ရဒီကညဘက်မှာသွားဒီ highway toll gate တွေမှာတန်ရှင်းလို့တော့အလုပ်ကိုသွားတယ်။28ရင်းနဲ့မှာသူ့မှာမိန်းမတယောက်ရှိရဲ့ကလေးလေးရှိတယ်။သူ့မိန်းမလေးကရခိုင်မြို့သူမီလေးပဲအဲ့28ရက်ပြီးတော့29နေတဲ့ပြမလာဘူးပြမလာတော့တိုးရင်လို့သူအင်ရှင်ဒီမလေးလူမျိုးအကူညီတောင်းပြီးချိုးပါသူမျိုးရဲ့ပူလိုင်းရက်စကမှာအမှုဖတ်ပါတယ်စပတရဲရကီကောင်မလေးကိုခေါ်ပြီးတစ်ချက်လုံးမနှစ်ယောက်ချောက်ပြရင်မင်းကြည့်ရဲလာလို့တောင်းပေးတယ်သူထင်တာကဆေးရုံမှာကျမရဲမကောင်းလို့ရောင်းနေတဲ့အောင်မင်းတော့သူကြည့်ရဲပါတယ်လို့ပြောတယ်အဲ့ဒါနဲ့သူကနေပြီးတော့ဆေးရုံရောက်သွားတယ်ရောက်သွားပြီးရေခဲတိုင်းမှာသူ့အုပ်ချောက်ပြတယ်ပြတဲ့ခါမှာသူပြောတဲ့အတိုင်းပဲသွားပြီးကျိုးတာမှန်တယ်လက်မအမဲကုန်းလေးစတာမှန်တယ်ခြေတန်းမှာကောက်နေတာမှန်တယ်ဒါတော့အဲ့ဒီအချိန်မှာရဲကဘာသာရှင်းပြတယ်ဆိုတော့ညောက်ကြကပြီးခဲ့တဲ့နှစ်ရက်လောက်ကအပိုက်ပစ်တဲ့ကားစီးကနေပြီးတော့ဒီအပိုင်းမင်းခုတ်ထားတာတဲ့အပိုက်လွတ်ပစ်တဲ့နေရာမှာသွားလွတ်ပစ်တာလွတ်ပစ်တော့ရဲကားကလည်းပတ်တယုံလှဲ့တဲ့အချိန်နဲ့တွေ့တော့ဆောက်ဆိုင်ရှိတော့ခေါ်စစ်တဲ့အဲ့ဒါနဲ့သူတို့ဖမ်းဆီးတာလို့ရဲကပြောတယ်သူစီးသွားတဲ့ဆိုင်ကယ်အိုးတဲ့အပိုင်းမင်းခုတ်လိုက်တယ်ဒါပေမဲ့အဲ့မှုတွေနဲ့မှန်တော့လေသူတို့သတင်းစာမှာလည်းရှင်းပြပါတယ်အဲသူတို့ subscribe ရှိတဲ့လူတွေဖမ်းထားပါတယ်ဒါနဲ့ပဲမလေးရှားမှာအမှုကတော့ဘယ်အမှုမှပေါ်သွားတယ်ဆိုတာတခုမှမရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့အခုအားလုံးအသက်ခံရတာစုစုပေါင်းဘယ်နှယောက်လောက်ရှိပြီလဲဗျာ
ကျွန်တော်တို့ပြီးခဲ့တဲ့ဒီအကြမ်းဖက်မှုတော့ဆိုရှင်ပြပုံးခုနှစ်ရသားသမီးနာရီကူညီမှုအတင်းရနေပြီးတော့ကြိုခဲ့တာအားလုံးပေါင်း9ယောက်ရှိပါတယ်နောက်အဲ့ရပြီးတော့တလောက်2ယောက်လုံးနဲ့ယနေ့တိုင်အထိရှိပါတယ
်အားလုံးအယောက်20ကျော်လောက်ရှိပြီလား
ကျော်ပါတယ်20ကျော်ပါတယ်ရှိပါတယ်ခင်ဗျာ
ဆိုတော့အခုအသက်ခံရတာတွေကအကုန်လုံးဒီမြန်မာတိုင်းရင်းသားတွေပေါ့
ဟုတ်ကဲ့မြန်မာတိုင်းရင်းသားတွေပါပဲခင်ဗျာ
ဆိုတော့ဘယ်လိုတွေးရလဲဗျာသူတို့ရန်ညိုးရန်စားရှိလို့လားဒါမှမဟုတ်လဲတက်တက်ကိုဒီအသက်ခံနေရတာလား
အဲ့ဥစားတော့ကျွန်တော်တို့လည်းသူတို့နဲ့ဒီအနီးအဆုံမရှိတဲ့အတွက်ကြောင့်ကျွန်တော်တို့လည်းမယူဆရပါဘူးဒါပေမဲ့အခုဇပိုက်သိနေတာမြန်မာလူမျိုးတွေကြီးပဲဖြစ်နေပါတယ
်ဆိုတော့ဒီမြန်မာတွေဂျားထဲမှာအခုဘာတွေပြောနေကြလဲ
မြန်မာဂျားထဲမှာတော့လူတွေကအထိတ်ကြလားနေဖြစ်နေကြတယ်ပြန်တဲ့လူတွေများပါတယ်အခုတနင်္လာနေ့ဆိုရင်တော်တော်များများမြန်မာနိုင်ငံကထောက်ထားပြီးတာပြီးတန်ရတဲ့လူတွေဥတာအားများပါတယ်အားကြောင့်နေကြတယ်စီလန်းဆန်စားလို့ဖြစ်နေတယ်ဒီလမ်းသွားတော့ဘေးပင်ညာကြည့်သွားနေရတယ်ဒီကြတဲ့ဒီ opera ဆိုတဲ့ရဲဖတ်မှုတွေလည်းရှိနေတော့အဲလူတွေကမနေညာကိုစီးပွားရတယ်ကြာနေတဲ့အပိုင်းနဲ့ပါပါတယ်အဲ
့တော့တန်ယုံတို့ဘာလို့ကတော့ဘာတွေဆောင်ရွက်နေတာတွေ့ရလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီ၅လပိုင်းကတော့အလုသမားဒုတိယဝန်ကြီးဦးတျောင်းနဲ့အလုသမားညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်တို့တာမကြီးတို့နဲ့ကျွန်တော်တို့ဒီလူမှုကိုကြီးရေဖို့ရင်တွတ်ဆုံမဲ့လုပ်ပါတယ်တုတ်တဲ့ခါမှာကျွန်တော်တို့ကဒီကိစ္စလေးတင်ပြတယ်တင်ပြသူကဘာပြောနေဆိုဒီနိုင်ငံဆိုးရွားတယ်သူတင်ပြထားပါတယ်ဒါပဲပြောပါတယ်ခင်ဗျာကျွန်တော်တို့ကအမှုမှန်နေပေါ်ပေါက်စကြင်မလေးရှားမှာရှိတဲ့မြန်မာလူမျိုးတွေအရန်ကြောက်လာနေအမှုမှန်မပေါ်တဲ့အတွက
်ဆိုတော့အဲ့တော့ဘယ်လိုလုပ်ကြမလဲဒီကိစ္စကို
ကျွန်တော်တခုတင်ပြချင်တာကနိုင်ငံတော်သမတကြီးနဲ့ပေါ်တဲ့ဝန်ကြီးဖွဲ့ရနေပြီးမလေးရှားတို့ဒီဝန်ကြီးချုပ်နဲ့ဒီအဖွဲ့ကိုတက်ရိုက်ဆက်သက်ပြီးဖိအားပေးသင့်ပါတယ်ဒီလိုဖိအားပေးမှသာနဲ့ကိုကြီးမှာပါဒီလိုမှဖိအားမပေးလို့ရှိရင်ဘာလို့မှကုညီမှာမဟုတ်ပါဘူ
း။ဟုတ်ကဲ့ဟုတ်ကဲ့ကိုဆန်းဝေးကျေးဇူးပဲเนาะအခုလို့ပြောပြတာ
။ဟုတ်ကဲ့ပါဘူး။